ေပြောင်းလုပ်သားရဲ့အခြေခံရပိုင်ခွင့်ကိုကာကွယ်ဖို့အတွက်အယတအဖွဲ့နဲ့လူ့အခွင့်အရေးအဖွဲ့တွေအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းအလုံသမားနဲ့ပြည်သူ့အင်အားဝန်ကြီးကအောက်တိုဘာ20ရက်နေ့ကနေပြည်တော်မှာကျင်းပတဲ့အာဆီယံအစည်းအဝေးမှာပြောသွားပါတယ်ရွှေပြောင်းလုပ်သားလို့ပြောရင်နိုင်ငံခြားရောက်မြန်မာအလုံသမားကိုမြင်ကြတာများပါတယ်ပြည်တွင်းကရွှေပြောင်းလုပ်သားအကြောင်းကိုသိသူနေပါတယ် ILO ကအပြည်ပြည်ဆိုင်ရာအလုံသမားရေးရာအဖွဲ့ဟာပြည်တွင်းကရွှေပြောင်းလုပ်သားခွန်ဆောင်ကျော်ကိုတွဲဆုံမေးမြန်းပြီး Internal Labor Migration in Myanmar ဆိုတဲ့စာမျက်နှာတရားကျော်အစီရင်ခံစာကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့မနစ်ကထုတ်ဝေထားပါတယ်အဓမ္မစေခိုင်းမှုဆိုတာအစိုးရဝန်ထမ်းကပြည်သူကိုအဓမ္မခိုင်းစေတာမျိုးဖြစ်ပေမဲ့အခုတော့ပုဂ္ဂလိကကဏ္ဍမှာလည်းတွေ့နိုင်တယ်လို့ဆိုပါတယ်အဓမ္မခိုင်းစေတယ်လို့ပြောနိုင်တဲ့အချက်၃ချက်ကိုရှင်းပြထားပါတယ်အင်အား၃ပြီးသို့မဟုတ်လေးလေးလေပြားပြီးခိုင်းစေမှုအတင်းအကျပ်ခိုင်းစေမှုအလုံးမထွက်နိုင်အောင်လှုပ်ထားမှုစတဲ့အခြေအနေတစ်ခုခုရှိရင်အဓမ္မစေခိုင်းမှုလို့ခေါ်နိုင်တယ်လို့ဆိုပါတယ် ILO အဖွဲ့ဟာအဓမ္မစေခိုင်းမှုပြဿနာကိုစောင့်ကြည့်နေတာ15နှစ်ရှိနေပါပြီ
။နောက်ဆုံးအခြေအနေကိုသိနိုင်ဖို့အတွက်2013နှစ်စန်းနဲ့2015 AB လအကြာမှာရွှေပြောင်းတဲ့လူသမားတွေကိုရွေးပြီးမေးမြန်းတယ်လို့ဆိုပါတယ်။တိုင်းသူမဟုတ်ပြည်နယ်တစ်ခုမှာမြို့နယ်၄ခုနှုံးနဲ့စစ်တမ်းကောက်ယူပါတယ်။မေးမြန်းသူအားလုံးဟာအလုတ်ကင်မကောင်းလို့နေရာရွှေပြောင်းရတာလို့ဆိုပါတယ်။ဆွေမျိုးမိတ်တင်ကဟာအကူအညီနဲ့အလုတ်ကင်ပြောင်းရွှေ့သူကအများစုဖြစ်ပေမဲ့ဆရာကင်နှုံးဟာအလုတ်ပွဲစားကိုအခကျင်းငွေပေးပြီးအလုရွှေပြောင်းတယ်လို့ဆိုပါတယ်ရွှေပြောင်းလူသားတွေဟာနေရာသစ်မှာအင်ငါးနေနိုင်တဲ့အခြေအနေမရှိတဲ့အတွက်အလုနီးမှာဖြစ်တယ်လို့တဲဆောက်ပြီးနေထိုင်ကြတယ်လို့အလုရှင်ပေးတဲ့နေရာမှာလည်းနေထိုင်ကြပါတယ်မကြေနပ်တာကိုမပြောရဲတဲ့အလုသမားဘဝရောက်သွားတယ်လို့ဆိုပါတယ
်အလုသစ်မရမီပြောထားတာနဲ့လက်တွေ့အလုတခြားစီဖြစ်နေတာမျိုးတွေအတွက်လင်းလင်းလေပြားခံရတယ်လို့ဖြစ်နေတယ်လို့ဆိုပါတယ်မူလသဘောတူထားတဲ့အလုချိန်တဲ့ပူပြီးခိုင်းမှုနာကြိမ်မရှိမှုအပြင်လောကနဲ့ဆက်သွယ်ခွင့်မရမှုစတာတွေကြောင့်အဓမ္မခိုင်းလို့အလုလုရသလိုဖြစ်နေပါတယ်အလုတဲကမထွက်နိုင်အောင်အလုရှင်ဘက်ကပန်တီးထားတာဟာအဓမ္မစိတ်ခိုင်းမှုနဲ့အတူတူပဲလို့ဆိုပါတယ်မိမြနဲ့အလုသမား9000ကျော်တဲမှာ25ရာခိုင်နှုန်းသုံးဟုတ် 2000 နီးပါးဟာအဓမ္မခိုင်းစီခံရသူဖြစ်ပြီး14ရာခိုင်နှုန်းသုံးဟုတ် 1000 လောက်ဟာအဓမ္မခိုင်းခံရတဲ့ဘဝကိုရောက်သွားအောင်လိမ့်တယ်လှည့်ပြားခံရသူဖြစ်တယ်လို့ဆိုပါတယ်ဒီတဲမှာ9000ကျော်သို့မဟုတ် 84 ရာခိုင်နှုန်းဟာအဓမ္မခိုင်းစီမှုကကင်းလွတ်တယ်လို့ဆိုပါတယ
်လူကုန်ကူးမှုဟာပြည်တွင်းမှာလည်းဖြစ်ပွားပါတယ်နိုင်ငံခြားခေါ်သွားမှသာဖြစ်ပွားတဲ့အမှုမဟုတ်ပါဘူးဒါကြောင့်ပြည်တွင်းရွှေ့ပြောင်းလုပ်သားကိစ္စမှာလူကုန်ကူးမှုနဲ့အဓမ္မစေခိုင်းမှုပါဝင်နေပုံကို ILO ကဖော်ပြထားပါတယ်စစ်တမ်းကောက်ယူတဲ့လူ9000ကျော်ထဲမှာအသက်18နှစ်အောက်ကလေးအရွယ်က600ခိုင်နှုန်းပါဝင်ပါတယ်ပဲခူးတိုင်းမှာရွှေပြောင်းလုပ်သားအများဆုံးဖြစ်ပြီးအေယာဝတီတိုင်းကဒုတိယအများဆုံးဖြစ်ပါတယ်။ပြည်နယ်ထဲမှာတော့ရခိုင်ပြည်နယ်မှာရွှေပြောင်းလုပ်သားအများဆုံးဖြစ်ပါတယ်။နေရာဟောင်းကမရွှေပြောင်းမီနေရာထဲမှာအလုပ်လုပ်ဖို့စီစဉ်နိုင်သူက54ရာခိုင်နှုန်းရှိပြီး46ရာခိုင်နှုန်းကတော့ရွှေပြောင်းပြီးမှအလုပ်ရှာကြပါတယ်။အလုပ်ကန်ထရိုက်ကိုစာနဲ့ရေးဖို့မြန်မာဥပဒေကပြဋ္ဌာန်းထားပေမဲ့အများစုဟာနှုတ်ကပတ်နဲ့အလုပ်လုပ်ကြပါတယ်။
အလုစာချုပ်ရှိသူအနေအချင်းရှိပေမဲ့တတ်မှတ်တဲ့အချက်အလက်ပြည့်စုံတာမဟုတ်တဲ့အတွက်လုပ်ငန်းခွင်မှာပြဿနာဖြစ်ရင်အလုရှင်ကိုအရေးယူဖို့ခက်ခဲပါလေ။ရွှေပြောင်းလုပ်သား9000ကျော်မှာ40ရာခိုင်နှုန်းဟာလုခများတဲ့ဆောက်လုပ်ရေးလုပ်ငန်းမှာလုပ်ကင်ကြပါလေ။ကုန်ထုတ်လုပ်ငန်း၊စိုက်ပျိုးရေးတပ်တုတွင်ငါးလုပ်ငန်း၊တစ်တောလုပ်ငန်းစတာတွေမှာလည်းလုပ်ကင်ကြပါလေ။ရွှေပြောင်းလုပ်သား90ရာခိုင်နှုန်းဟာအလုကြောင့်ထိခိုက်ဒဏ်ရာရရင်ညှော်ကြေးရဖို့မမျှော်လင့်ကြပါဘူး။လူနည်းစုလောက်တာအလုရှင်ရဲ့အကူအညီကိုရကြပါတယ် ILO အပြည်ဆိုင်ရာအလုသမားရေးရာအဖွဲ့ကသတ်မှတ်ထားတဲ့စံနှုန်းတွေနဲ့တိုင်းတာတဲ့အခါမှာရွှေပြောင်းလုပ်သားအလုံးရဲ့လုပ်ငန်းခွင်နဲ့နေထိုင်မှုအခြေအနေဟာအဓမ္မခိုင်းစေမှုနဲ့ပတ်သက်နေတာတွေ့ရတယ်လို့ဆိုပါတယ်ရွှေပြောင်းလုပ်သားနဲ့လူကုန်ကူးမှုဆက်ဆက်နေပုံကိုလည်းဖော်ပြထားပါတယ်နေရာရွှေပြောင်းလုပ်ကင်သူဦးရေဆက်လက်တိုးပွားဖို့များပါတယ်ဒါကြောင့် ILO အဖွဲ့ကမြန်မာအစိုးရနဲ့ရောအယတအဖွဲ့အစည်းတွေနဲ့ရောပူးပေါင်းဆောင်ရွက်ပြီးရွှေပြောင်းလုပ်သားစစ်တမ်းကောက်ယူတာဖြစ်ပါတယ်။ဒီစစ်တမ်းကြောင့်ရွှေပြောင်းလုပ်သားတွေရဲ့အခြေအနေတိုးတက်ကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။